တနေ့သားဤတိုင်းဒေသကြီးပလောမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန် ဖြတ်တန်းသွားလာမရဖြစ်နေတဲ့ဘိတ်ဘလော့တဝဲကားလမ်းကိုအောက်တိုဘာလ23ရက်နေ့ကပြန်ဖွင့်လိုက်ပါတယ်။တိုက်ပွဲတွေစတင်ခြင်းကစလို့ဘလော့ဒီဘိတ်တဝဲပြည်တော်စုလမ်းမကြီးကိုမတော်လာကြဖို့အတွက်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတိပေးခဲ့ပြီးစစ်ကောင်စီဘက်ကလည်းဒီလမ်းကိုပိတ်ထားတာပါ။အခုတော့အသွားလာတဲ့ချိုးပြန်စနေတဲ့အကြောင်းဒီ UN
စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့အတွက်ပလောမြို့နယ်နဲ့မြေကိုသွားတဲ့ပြည်တော်စုလမ်းမကြီးကိုစစ်ကောင်စီဘက်ကရောဒေသခံကာကွယ်ရေးတပ်တွေဘက်ကပါနှစ်ဖက်လုံးကပိတ်ထားလိုက်တာပါ။ရဲတပ်ဘက်တပတ်ကျော်လောက်ပိတ်ထားရတဲ့ကားလမ်းကိုလည်းအောက်တိုဘာလ23ရက်နေ့ကစပြီးပြန်ဖွင့်ပေးလိုက်တယ်ဆိုပြီးဒေသခံတအူးက VOA ကိုပြောပါတယ်။မနေ့ကတော့မနေ့ကလည်းကသူလမ်းဖွင့်ပေးလိုက်တယ်သူ ဒီမှာကြတော့ဒီစစ်တပ်ကပိတ်တယ်သူစားဖက်မှာကြတော့ဒီတော်လိုက်တပ်ဖက်ကပိတ်တာနှစ်ဖက်ကနော်ဟိုဖက်ကနှစ်ဖက်ပေါ့နော်ဟိုဖက်ကနှစ်ဖက်ဆိုလို့ပြန်ဖွင့်လိုက်ပြီဆိုတဲ့ကြာသူကမနေ့ကဆိုရေးသူကမနေ့အစိုးကြီးမှာသူကဒီဘက်ဖက်ကလာတဲ့ကားတွေကိုစစ်ကောင်စီကနေခွဲပစ်လိုက်တယ်ပေါ့နော်ကားတုံးကြီးခွဲပစ်လိုက်တဲ့ခါမှာသူတို့ဒီကားဒီကားတုံးကြီးထွက်လာတဲ့ခါမှာတော်လိုက်တ
ုတဲ့ဒီခိုင်ကိုဖြစ်ပြီးပေါ့နော
်နှစ်ဖက်တိုက်ပွဲတွေပြင်းထန်ကြိမ်မှာပလောမျိုးနယ်အတွင်းကကျဲရွာကိုလည်းလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီအတွက်ဒေသခံ1000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်ကားလမ်းတွေလည်းပိတ်ထားတဲ့အတွက်ခလီလန်းတွေကနေထွက်ပြေးနေရတာကြောင့်ခလီမောက်တီဆုံးတာတွေလည်းရှိခဲ့တာပါခလီမောက်တီဆုံးသူ20ထက်မနည်းရှိပြီးအဲ့ဒီထဲမှာပလောဘက်ကစစ်ဘေးရှောင်တွေလည်းပါဝင်တယ်လို့လည်းပြောပါတယ်
အကလာပိတ်တဲ့အချိန်မှာပဲသူတို့ဒီတောက်ကော်ရော်နဲ့ဒီဟိုပေါ့ပိတ်ကိုသူကလေနဲ့သွားတာဟိုစစ်လေနဲ့သွားတဲ့အချိန်မှာဒီစစ်လေကပြင်းပြသွားတာပေါ့တိတ်မောက်သွားတော့ဒီအထက်မှာပါတဲ့လူတွေကလည်းခီးတဲ့တွေကလည်းဒီခလေးတွေဟိုဟိုအရွယ်လေးပေါ့ကြောက်တဲ့ကြောင်ဘိတ်မှာကြောက်ပြကြောက်ပြပွေတော့ကြောက်မှတိတဲ့ခလေးတွေပါတယ်ဟိုပြီးတော့ဟိုတချို့ကမောင်မင်းမင်းသားအရွယ်ကလေးတွေရပါတာပေါ့နော်ပြီးတော့ဒီဆက်ဆောင်ပြည်သူတွေအများကြီးပါတယ်ဒီလိုမျိုးကျွန်တော်ချက်ပါတယ်ဗျာဟိုဘလော့နေဘလော့ကလာတိုင်ဝဲဖြစ်တော့လေသူကဟိုတချို့ဆိုဒီဟိုပေါ့တိတ်ဆောက်တာပေါ့နော်ဟိုဘိတ်ဖိကိုတိတ်ဆောက်မှဆိုပြီးတော့ထွက်လာတဲ့လူတွေပေါ့အဲ့ဒီလူတွေလည်းပါတယ
်ဘလော့မျိုးနဲ့ကျဲရွာဘက်မှာအော်တိုဘာလ14ရက်နေ့ကစပြီးတိုက်ပွဲတွေစတင်ဖြစ်ခဲ့ပြီးဘလော့မြိတ်တဝဲပြည်တော်စုလမ်းကိုမတော်လာကြဖို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားပါတယ်။ကျဲကျေးရွာကိုတော့အော်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခတ်ခဲ့ပြီးတဲ့နောက်ကားလမ်းတွေလည်းပိတ်ထားခဲ့တာပါ။အဲ့ဒီကားလမ်းမအနီးမှာပဲမိုင်းနေမိတဲ့အတွက်ကားသမားတဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။အဲ့ဒီဒေသမှာစစ်ကောင်စီဘက်ကချင်းလင်းတရင်ခလာရတရားနှစ်ကလှုပ်ရှားနေတဲ့နယ်မြေဖြစ်ပြီးစစ်အင်အားရာကနန်းနဲ့ထိုးစစ်ဆင်လာတာဖြစ်ပါတယ်။စက်တင်ဘာလတုန်းကကန်ယူတိုင်းစစ်ဌာနချုပ်ရှိတဲ့တနင်္လာရီတိုင်းတွင်တိုက်ပွဲဖြစ်ပွားမှုလုံးအများဆုံးဖြစ်ခဲ့ပြီးတနင်္လာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းစုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်လို့လည်းဒေတာတွင်သတင်းအချက်အလက်ကောက်ယူခဲ့တဲ့ FE5 တနင်္လာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ရှင်